မြန်မာအစိုးရကရိုဟင်ဂျာတွေကိုအကာအကွယ်မပေးနိုင်တာကြောင့်သူတို့အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်ဘက်ပေးလိုက်ဖို့အမေရိကန်ဝါရင့်အမေရိကန်အောက်လွှတ်တော်အမတ်တဦးရဲ့အကြံပြုချက်ဟာမှားယွင်းပြီးဆွေးရတဲ့အဆိုပြုချက်ဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကတနင်္လာနေ့မှာပြင်းပြင်းထန်ထန်တုံ့ပြန်ပြောကြားခဲ့ပါတယ်။သူရဲ့၅ရက်ကြာတရုတ်နိုင်ငံချစ်ကြည်ခီးစဉ်နဲ့ပတ်သက်လို့ဇူလိုင်လ၈ရက်နေ့ကဒါကာမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်ဟာစီနာကအဲ့ဒီလိုပြောသွားတာပါ။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပါမယ်ရှင
်။ရိုဟင်ဂျာပြည်ထနာဖြည့်ရှင်းဖို့အတွက်ရခိုင်ပြည်နယ်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်ဘက်လွှဲပြောင်းပေးလိုက်ဖို့အမေရိကန်ဝါရင့်ဒီမိုကရက်အောက်လွှတ်တော်အမတ် Bradley Sherman ရဲ့အကြံပြုပြောဆိုချက်နဲ့ပတ်သက်လို့ဝန်ကြီးချုပ် Sheikh Hasina ရဲ့သဘောထားကိုသတင်းတောက်တွေကမေးမြန်းရမှာအခြားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်နဲ့ကိုဘင်္ဂလားဒေ့ရှ်နယ်မြေအဖြစ်သတ်မှတ်ဖို့ဆိုတဲ့ဘလို့အကြံပြုချက်မျိုးမဆိုသူ့အနေနဲ့လက်မခံကြောင်းဝန်ကြီးချုပ်ကအခုလိုတုံ့ပြန်ခဲ့ပါတယ
်။ Potter desh ta sovereignty ni eshe thakbe. Shekhane Bangladesh er sathe tara Rakhine state jure dite
cha. Bangladesh a ne ne ko nai ngan ko pai nak ko chin nat pyo shwin ni ba de.တခြားဘယ်နိုင်ငံရဲ့နေမြေပိုင်နက်ကိုဘင်္ဂလားဒေ့ရှ်ရဲ့ဆွဲသွင်းဖို့ဆိုတဲ့အကြံပြုချက်ကိုကျမတို့လုံးဝလက်မခံနိုင်ပါဘူး။နိုင်ငံတိုင်းမှာကိုယ်ပိုင်အချုပ်အခြာအာဏာကိုယ်စီရှိကြပါတယ်။ဘာဖြစ်လို့များရခိုင်ပြည်နယ်ကိုဘင်္ဂလားဒေ့ရှ်ရဲ့ဆွဲထက်ကျင်ရတာပါလဲ
။ဇွန်လ13ရက်နေ့ကအမေရိကန်အောက်လွှတ်တော်မှာအမေရိကန်အစိုးရရဲ့2020ပြည်နှစ်အတွက်တောင်အာရှဆိုင်ရာဘတ်ဂျက်ရထားချက်ကြားနာပွဲကိုပြုလုပ်ရမှာအောက်လွှတ်တော်အာရှပစိဖိတ်ရေးရာဆက်ကော်မတီဥက္ကဋ္ဌဝါရင့်ဒီမိုကရက်အောက်လွှတ်တော်အမတ် Bradley Sherman ကအဖွင့်မိန့်ခွန်းပြောရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်တဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်မဲ့အုပ်ချုပ်မှုမျိုးမြန်မာအစိုးရကမလုပ်နိုင်ဘူးဆိုရင်အဲ့ဒီဒေသအစိတ်ပိုင်းကိုရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးဖို့စိတ်ဆန္ဒရှိနေတဲ့ဘင်္ဂလားဒေ့ရှ်ဘက်လွှဲပြောင်းပေးတာကိုအမေရိကန်အစိုးရအနေနဲ့ထောက်ခံတင်တယ်လို့အကြံပြုခဲ့တာဖြစ်ပါတယ်။အခုလိုအမေရိကန်အောက်လွှတ်တော်အမတ်ရှာမန်ရဲ့တင်ပြချက်ဟာမှားယွင်းပြီးဆိုးရွားတဲ့အကြံပြုချက်ဖြစ်ကြောင်းဟာစီနာကပြောပါတယ
်။ Agent Congressman
ဒီလိုမျိုးအောက်လွှတ်တော်အမတ်ရဲ့အကြံပြုချက်ဟာမှားယွင်းပြီးဆိုးရွားတဲ့ကိစ္စဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပြဿနာတွေရှိနေပြီးဒါတွေကိုကျမတို့ကဘင်္ဂလားဒေ့ရှ်ထဲဘာကြောင့်ဆွဲသွင်းရမှာလဲ။မြန်မာနိုင်ငံကသူတို့ရဲ့လူတွေဘေးလွတ်ရာခုလုံဖို့ဘင်္ဂလားဒေ့ရှ်ကိုရောက်လာခဲ့ချိန်မှာဘင်္ဂလားဒေ့ရှ်အနေနဲ့သူတို့ကိုလူသားချင်းစာနာမှုအခြေခံပေါ်မှာပဲစဉ်းစားပြီးခွင့်ပြုခဲ့တာပါ။ဒါပေမဲ့ဒါဟာတခြားနိုင်ငံရဲ့အစိတ်အပိုင်းကိုကျမတို့ပိုင်နဲ့ထဲဆွဲသွင်းဖို့မဟုတ်ပါဘူးအခုလိုအကြံပြုတဲ့အမေရိကန်အောက်လွှတ်တော်အမတ်အနေနဲ့အခုလိုပြောမဲ့အစားရိုဟင်ဂျာဒုက္ခသည်တွေမကြခင်သူတို့နေရရှင်ပြန်နိုင်ရေးမြန်မာကိုဖိအားပေးပြောဆိုသင့်ပါတယ
်မြန်မာအနေနဲ့သူတို့ရဲ့တာဝန်ဝင်တို့ဝင်ပိုးတွေကိုဘင်္ဂလားဒေ့ရှ်ကိုပုံချထားပေမဲ့လည်းတင်းမာတဲ့သဘောထားကိုရှေ့တန်းမတင်ပဲမြန်မာနိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုပဲသူ့အနေနဲ့ထိန်းသိမ်းထားကြောင်း Sheikh Hasina ကဆိုပါတယ်ဒါအပြင်ဇူလိုင်လ10ရက်နေ့ကနေ9ရက်နေ့အထိတရုတ်နိုင်ငံကိုသွားခဲ့တဲ့9ရက်ကြာခီးစဉ်တွင်ရိုဟင်ဂျာတွေနေရပြန်ရေးကိစ္စဘင်္ဂလားဒေ့ရှ်ကိုကူညီပံ့ပိုးသွားမယ်လို့တရုတ်အစိုးရကအသေးချာပြောလိုက်ကြောင်းသူကအခုလိုသတင်းတောက်တွေကိုပြောပါတယ
်အိမ်မောင်ရှိကတော်မတယ်နေအရမ်းမချိုင်းနာ
တရုတ်ဟာမြန်မာနဲ့ဆက်ဆံရေးပိုပြီးနီးစပ်ကောင်းမွန်ပါတယ်ဒါပေမဲ့လည်းရိုဟင်ဂျာတွေနေရပြန်ရေးအတွက်မြန်မာအစိုးရကိုတရုတ်ကပြောမယ်ဆိုတာသိကြပါတယ်ရိုဟင်ဂျာတွေနေရပြန်ရေးဘင်္ဂလားဒေ့ရှ်ဘက်နဲ့တရုတ်ကလက်တွဲဆောင်ရွက်မယ်ဆိုတာတရုတ်အစိုးရကအတိအကျပြောခဲ့ပါတယ်ဒါဟာကျမတို့အတွက်ကောင်းတဲ့သတင်းမဟုတ်ဘူးလားရှင်
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina ရဲ့၅ရက်ကြာတရုတ်ခီးစဉ်ကိုတရုတ်ဝန်ကြီးချုပ် Lee Ko-chan ကဖိတ်ကြားခဲ့တာပါ။ဒါအပြင် Sheikh Hasina ဟာသူ့ရဲ့ခီးစဉ်အတွင်းတရုတ်နိုင်ငံမှာပြုလုပ်တဲ့နွေရာသီ Davos ကမ္ဘာစီးပွားရေးညီလာခံကိုဇူလိုင်လ၂ရက်နေ့ကတက်ရောက်ခဲ့တယ်လို့ဇူလိုင်လ၄ရက်နဲ့၅ရက်နေ့တွေမှာတရုတ်ဝန်ကြီးချုပ် Lee Ko-chan နဲ့သမရရှီချင်းပင်တို့နဲ့ဘေကျင်းမြို့တော်မှာတီးခြားစီတွေ့ဆုံပြီးတရုတ်နဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။သူရဲ့ခီးစဉ်အတွင်းတရုတ်နဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားချင်းငွေစာချုပ်နှစ်ခုအပါအဝင်စာချုပ်၉ခုကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီထဲမှာနှစ်နိုင်ငံစွမ်းအင်ရေအေးမြင့်ရင်းနှီးမြှုပ်နှံမှုယဉ်ကျေးမှုနဲ့နှစ်နိုင်ငံကြားခီးသွွာလာမှုအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေအတွက်စံတန်ချိန်2500ပေးလှူဖို့ကိစ္စရပ်တွေလည်းပါဝင်ပါတယ်ရှင်။